ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ ဘယ်တော့မှနဲ့မတူတဲ့ဘေးရန်ကြောက်ရောက်နိုင်မဲ့အခြေအနေကြုံနေတယ်လို့သူကိုယ်တိုင်စစ်ပွဲဖြစ်နေတဲ့နေရာတွေကိုတွားရောက်ခဲ့တဲ့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံတဝန်းပြည်ရင်းဒုက္ခတွေဖြစ်နေသူ၃တန်းခွဲနီးပါးမှာ40ရာခိုင်နှုန်းလောက်ကခလီးငယ်နဲ့အမျိုးသမီးတွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။သူရောက်ခဲ့တဲ့ကချင်ဒေသမှာနိုဝင်ဘာ15ရက်နေ့တုန်းကခလီးငယ်9ယောက်အပါအဝင်6ယောက်တေဆုံးခဲ့တဲ့ဖျားကြောင်ပေါ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုတွေအတွက်သူအမတန်စိတ်ထိခိုက်ရကြောင်းကိုလည်းထုတ်ပြန်ကြမှာပြောထားပါဗျ။စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာခုလိုရက်စက်တဲ့တိုက်ခိုက်မှုတွေကနေခလီးငယ်တွေအရက်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလိုက်နာဖို့အရေးပေါ်လိုအပ်နေတာကိုလည်းသူကထောက်ပြပါဗျ။ပတိပခမှာတက်ဆိုင်နေတဲ့အဖွဲ့တွေနဲ့သူတွေ့ဆုံစဉ်ကလည်းခလီးငယ်တွေအပေါ်ဆိုးဆွားတဲ့ဘေးတွေကြားရောက်မကြားရောက်အောင်လို့စစ်စင်ရေးတွေကိုတတိထားလောက်ကြဖို့အခုညီလုံနေတဲ့မိသားစုတွေအတွက်အတားအဆီးမရှိအခုညီတွေပေးနိုင်အောင်လို့အုပ်ချုပ်ရေးဆိုင်ရာအဟန့်အတားတွေကိုဖယ်ရှားပေးဖို့လိုအပ်တယ်ဆိုတာအလေးထားပြောကြားခဲ့တယ်လို့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကအကြေညာတဲ့ထဲမှာပြောကြားထားပါတယ်ရှင်။